ဗြိတိန်နိုင်ငံမှာတော့အာနာယကွန်ဆာဗေးတစ်ပါတီလွှတ်တော်အမတ်တွေကဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်အပေါ်အယုံကြည်ရှိမရှိဒီကနေ့မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။အောက်လွှတ်တော်မှာအာနာယပါတီလွှတ်တော်အမတ်အနည်းဆုံး15ရာခိုင်နှုန်းကဝန်ကြီးချုပ်ရဲ့ခေါင်းဆောင်မှုအပေါ်မဲခွဲဆုံးဖြတ်လိုတယ်လို့သက်ဆိုင်ရာပါတီကော်မတီတာဝန်ရှိသူတွေစီကိုအကြောင်းကြားစာပေးပို့ရင်းအယုံကြည်ရှိမရှိမဲခွဲဆုံးဖြတ်နိုင်ပါတယ်။
The threshold of 15% of the parliamentary party seeking a vote of confidence in the Prime Minister has been passed. Therefore, a vote of confidence will take place within the rules of the 1922 committee. That vote will take place.
အစိုးရရာထူးတာဝန်မရှိတဲ့အာဏာရပါတီလွှတ်တော်ကော်မတီများကော်မတီ1922ကော်မတီမှာမဲခွဲဖို့လိုအပ်တဲ့တောင်းဆိုစာ15ရာခိုင်နှုန်းကျော်ရရှိတဲ့အတွက်စီကံအတိုင်းဝန်ကြီးချုပ်အပေါ်အယုံကြည်ရှိမရှိမဲခွဲဆုံးဖြတ်မှာဖြစ်တယ်လို့ကော်မတီဥက္ကဋ္ဌ Graham Brady ကပြောကြားခဲ့တာပါဗြိတိန်စံတော်ချိန်ဒီနေ့ညနေ6နာရီကနေ7နာရီကြားမှာမဲခွဲမှာဖြစ်ပြီးတော့ရလတ်ကိုချက်ချင်းထုတ်ပြန်မယ်လို့သူကပြောပါတယ်။ဗြိတိန်မှာကိုဗစ်လော့ကဒေါင်းတွေချမှတ်ထားချိန်မှာအမှတ်30ဒေါင်းနဲ့လက်မှာဆိုးရတာဝန်ရှိသူတွေပါတီလုပ်ခဲ့တာကစီကန်းချက်တွေကိုချိုးဖောက်ရရောက်တယ်ဆိုတော့စုံစမ်းချက်အစီရင်ခံစာထွက်လာပြီးတဲ့နောက်မှာဝင်ကြီးချုပ်ရဲ့ပါတီလွှတ်တော်အမတ်တွေကြားမှာပါဒီဝင်ကြီးချုပ်အပေါ်မှာဒေါသထွက်ခဲ့ကြပါတယ်။ Conservative Party အမတ်356ယောက်ကြားဒီကနေ့မဲခွဲခွဲကြတဲ့အခါမှာဝင်ကြီးချုပ်ရှုံးနေခဲ့မယ်ဆိုရင်တော့ပါတီခေါင်းဆောင်ယာလူရောဝင်ကြီးချုပ်ယာလူကနေပါသူဆင်းပြရမှာဖြစ်ပါတယ်။တကယ်လို့ဝင်ကြီးချုပ်ကြောင့်ချင်နိုင်ခဲ့မယ်ဆိုရင်တော့နောက်ထပ်တစ်နှစ်ကြာတဲ့အထိထပ်ပြီးတော့အယုံကြည်ရှိမရှိစိန်ခေါ်မှုခံရတော့မှာမဟုတ်ပါဘူး။တနိုင်ငံလုံးကိုတင်းကျပ်တဲ့ COVID စီးကမ်းတွေထုတ်ပြန်ထားချိန်မှာဝင်ကြီးချုပ်နေအိမ်မှာတောက်စားကြတဲ့ပါတီပွဲတွေလုပ်ခဲ့တာနဲ့ပတ်သက်လို့ဝင်ကြီးချုပ်ဒဏ်ငွေဆောင်ရရတယ်လို့အတိုက်ခံပါတီတွေလည်းပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။2019ခုနှစ်မှာဝင်ကြီးချုပ်ဖြစ်လာတဲ့ Boris Johnson အပေါ်ယာလူကနေဆင်းပေးဖို့အတွက်တောင်းဆိုမှုတွေလည်းရှိနေပါသေးရှင်။